လီကန်နိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကအခုညလာကလီဗျားနိုင်ငံရေရှည်ငြိမ်းချမ်းရေးအတွက်အခွင့်အရေးကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ
် I think a moment of opportunity to reinforce the support of the international community for Libya as it moves forward toward elections
အခွင့်အရေးကောင်းကိုအမိရယူခြင်းပါတယ်လီဗျားနိုင်ငံကိုပုံမတရားပြီးခိုင်မာအကောင့်လွတ်လပ်တဲ့အနာဂတ်စီဦးတည်နေအောင်ကုညီယာမှာမဆုံးမနစ်စွာခဲ့တဲ့အတွက်ရောအားလုံးပါဝင်လာအောင်ကြိုးပမ်းခဲ့တဲ့အတွက်ပါဂျာမနီနိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဝန်ကြီးပလင်ကင်ပေါ်ဒူနီကပဲပြောလိုက်တာပါဂျာမနီနဲ့ကုလသမဂ္ဂပူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံကညီလာခံတည်းရဲ့စတင်ကျင်းပဖို့ရှိနေခြင်းပါပဲဝန်ကြီးပလင်ကင်မှတ်ချက်ပြီးပြောကြားရလည်းဖြစ်ပါတယ်ကုညီလာခံကနေလီဗျားနိုင်ငံမှာတိုက်ခိုက်မှုရဲဆိုင်မှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါ်ရေးအစိုးရကြိုးပမ်းမှုတွေပေါ်ခြေခံပြီးရှေ့ဆက်တိုးတက်မှုရဖို့ရည်မှန်းထားပါဒီခေတ်ရဆေးရေးအကောင့်ထဲပေါ်ပေါ်နဲ့နိုင်ငံသက်တွေရုပ်သိမ်းရေးပါဝင်လီဗျားနိုင်ငံအတွက်အကောင်ဆုံးလုံနိုင်မဲ့နည်းလမ်းတွေပေါ်ဘုံသဘောတူညီချက်ရရှိထားတဲ့အကြောင်းလဲအမေရိကန်နိုင်ငံကြီးဝန်ကြီးဘလင်ကင်ကဂျာမန်နိုင်ငံကြီးဝန်ကြီးဟေကိုမတ်စ်နဲ့အတူအစိုးရမှတင်းတောက်တွေကိုပြောဆိုထားပါတယ်